ကချင်ပြည်နယ်မြစ်ကြီးနားမှာ၃ရက်ကြာကျင်းပခဲ့တဲ့အစိုးရနယ်ကချင်လက်နက်ကိုင်တပ်ဖွဲ့ကြကဆင်နွေပွဲပြီးနောက်တစ်ရက်ဖြစ်တဲ့ဒီကနေ့မှာမတရားသိမ်းဖြစ်သတ်မှတ်ထားခဲ့တဲ့ကချင်လက်နက်ကိုင်အဖွဲ့ KIA KIO တို့ကိုမတရားသိမ်းဖြစ်ကတပတ်အတွင်းမှာပယ်ဖြတ်ပေးမယ်လို့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့လုပ်ငန်းကော်မတီကဝင်ကြီးဦးအောင်မင်းကပြောပါတယ်။ဝင်ကြီးဦးအောင်မင်းကသူပြောတဲ့အတိုင်းတကယ်ပဲ KIA KIO တို့ကိုမတရားသိမ်းကနေပယ်ဖြတ်ပေးလိုက်ပြီးရင်ငြိမ်းချမ်းရေးအတွက်တိစောက်မှုယုံကြည်မှုတိစောက်နေတဲ့အချိန်မှာအများကြီးထောက်ကူဖြစ်စေနိုင်တယ်လို့ KIO ဥက္ကဋ္ဌဟောင်းတဦးကလည်းပြောပါတယ်။ဒီသတင်းအပြည့်အစုံကိုတော့ဆက်သွယ်မေးမြန်းသတင်းယူထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြပေးမှာပါရှင်
။ဟုတ်ပါတယ်။မြင်းကြီးနားကမနောကွင်းထဲမှာ၃ရက်ကြာပြည်လုပ်ခဲ့တဲ့အစိုးရညီညွတ်ရေးအဖွဲ့နဲ့ KIO တို့တွဲဆုံပြီးတရက်ကြာဒီကနေ့မနေ့အစောပိုင်းမှာပဲပြည်ထောင်စုဝန်ကြီးဦးအောင်မင်းကမြင်းကြီးနားဒုက္ခသည်စခန်းတစ်ခုကိုရောက်ရှိချိန်မှာကချင်လူမျိုးရေးအဖွဲ့နဲ့ကချင်လူမျိုးရေးတပ်မတော်တို့ကိုအာဏာပိုင်တွေဘက်ကမတရားအသိအသက်မှတ်ထားတာကိုတပတ်အတွင်းပယ်ဖျက်နိုင်အောင်ဆောင်ရွက်ပေးမယ်လို့ကတိပြုခဲ့တဲ့အကြောင်းသူနဲ့အတူဒုက္ခသည်စခန်းတွေကိုတွားရောက်စင်မှာလိုက်ပါခဲ့တဲ့ပြည်သူ့တော်ကိုယ်စားလှယ်ဒေါ်တွဲဘူးကပြောပါတယ်။ KIO KIA ကိုမတရားအသိပယ်ဖျက်ပေးဖို့လွှတ်တော်ထဲမှာရှိတဲ့ကချင်ဘက်ကလွှတ်တော်ကိုယ်စားလှယ်တွေကတောင်းဆိုမှုတွေကိုလည်းမကြာခဏဆိုသလိုတင်ပြခဲ့ပေမဲ့အခုအခါမှာဝင်းကြီးဦးအောင်မင်းကမတရားအသိအမှုနဲ့ဖမ်းဆီးထားတဲ့သူတွေကိုလည်းတပတ်အတွင်းမှာပြန်လည်ပေးဖို့ရှိတယ်ဆိုပြီးတော့ပြောခဲ့တဲ့အကြောင်းသူမကပြောပါတယ်။
ဒီရအမှုလည်းပတ်သက်ပြီးတော့တရားရုံးတော့သူတို့အနေနဲ့ဘာမှဟောပေါ်လို့ဆက်ဆံအကြောင်းမရှိဘူးလို့နော်ဘယ်လိုလဲမိခတ်ပြီးတော့ဆက်ဆံမရှိဘူးဒါပေမဲ့အမိခတ်ပြီးတဲ့အခါမှာတော့အာဖြစ်ဖြစ်ဒီတရားချင်းပြည့်ပြည့်ပြီးတဲ့အခါမှာတော့ဘုနော်အဲသူတို့ဒီအထဲမှာရှိတဲ့သူတွေတပတ်အတွင်းဒီဒုက္ခတွေဒုက္ခတွေစခန်းကတယောက်ပါလာဟိုပြန်ပို့ပေးမယ်ဆိုမျိုးတွေပြောပါလေအဲဒုက္ခတွေစခန်းကဟိုသူတို့စီကဒီလက်ထောကန်ဆောင်သိစပြောတာဟိုအဲ့တော့မတရားသိနေပြညာအဲပြက်ပြက်ကြောင်းပြညာပြရတဲ့တော့ဒီစကားကိုပြန်ရောက်စေရမယ်ဆိုမှပြောပါတယ်ဟုတ်တယ်တခြားအသေးလို့ပြောပါတယ်ဟာ
အခုလို့ KIO KIA ကိုဒါမတရားအသိကနေတကယ်ပြက်ပြက်ပေးလိုက်ရင်အစိုးရနဲ့ KIO KIA အကြမ်းမှာနားလည်မှုတိစောက်တဲ့နေရာမှာပို့ပြီးတော့ယုံကြည်မှုတွေမြင့်တက်လာနိုင်တယ်လို့လည်းအရင် KIA ဥက္ကဋ္ဌဟောင်းနေရာမှာတာဝန်ယူခဲ့တဲ့ဒေါက်တာဒူးကြာကပြောပါတယ
်ဒါပေမဲ့ဒီလိုပြောရရင်မသာကောင်းပါလေအခုကကျွန်တော်ကတည်းကညီကြရဲ့စနစ်ပတ်စပွဲတို့ဦးတည်နေတဲ့အချိန်ခါဖြစ်တဲ့တဲ့ကြောင့်ဒီယုံကြည်မှုတည်ဆောက်ရေးအမှန်အရေးကြီးနေတယ်။မယုံတင်ကာမှုတည်အာပပျောက်ပြတော့မှအချင်းချင်းယုံကြည်မှုရှိရှိနဲ့စပွဲဝိုင်းကိုဒါသူတို့ချစ်တတ်တော့ပြတော့မှဒီနိုင်ငံရေးအရဆင်းရဲဖြစ်ရှာဖို့ရှိတာကိုဒါကြောင့်မလို့ဒီလိုပြောဆိုတဲ့ဆိုတာကြားတဲ့ရတော့ကျွန်တော်ကတော့အတန်းထက်လုံဝန်တာတော့ပေါ့ဆရာကြီး။ကချင်းတရားဟောပါလေဒါဒီနည်းနဲ့မှုဒီနည်းနဲ့ဟောတာဘလို့အမျိုးတွေဖြစ်နေကြတာကိုအမျိုးတွေဖြစ်တဲ့ခါကျတော့ဒါမြို့ပေါ်လူတွေရွာလူတွေနဲ့တောလူတွေအဖွဲ့စည်းရလူတွေစားလဲဒါဟိုဒီနိုင်ငံရေးမပါဘော့တော်လိုင်းရဲ့ဘောအတင်းဆောင်ပဲနဲ့ဒါဟိုလူမှုရေးအရဒီခါလဲဆက်တယ်မိတာလဲရှိတာလေအဲ့ဒါကိုဒီခါလဲဟိုဟိုဘက်ကနေဒီဟိုဖြစ်တဲ့ဆိုပြီးတော့မှဒီဖန်စီထားတဲ့လူတွေလဲဒီဒုက္ခတွေစကားမှရှိတယ်လို့ကြားသိရတယ်ဒါကြောင့်လို့ဝန်ကြီးကအဲ့လိုသဘောထားကြည့်ပြောဆိုရဲဆိုတာကတော့ဒါအမှန်တကောင်းပါလေ။ဒါမှလည်းဒီဟိုဒုက္ခတွေစခန်းကလူတွေလည်းနေရဆိုင်ရတာပိုပြီးချောင်းနေမယ်လေ။ပိုပြီးစိတ်ပျော်ကြမှာပေါ့။နှုတ်မမတင်ကတန်တရားစိတ်တွေနဲ့လွှမ်းမိုးထားလို့ရှိရင်သူတို့နေရဆိုင်ရတာပိုပဲကျသေးတယ်ကနော
်။အာနာပင်ရဘက်ကမတရားအသိလို့သတ်မှတ်ထားတဲ့ KIA ကိုမတရားအသိကပယ်ဖြတ်လိုက်ရင် KIA ဆက်နွယ်မှုအပါအဝင်မတရားအသိဆက်နွယ်မှုနဲ့ဆိုပြီးထောင်ချနေတဲ့လူတွေအားလုံးပြန်လွတ်လာနိုင်တော့မယ်လို့လည်းကချင်ရေးလေးလာသုံးသက်သူတွေကသုံးသက်နေကြတာပါ။တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေကိုအရင်အစိုးရလက်ထက်ကမတရားအသိတရားမဝင်အသိလို့သတ်မှတ်ပြီးတော့သူတို့နဲ့ပတ်သက်ပြီးနိုင်ငံရေးလုပ်တဲ့သူတွေကိုစက်ခွန်တက်လို့ခေါ်တဲ့မတရားအသိနဲ့ဆက်နွယ်မှု73တက်လို့ခေါ်တဲ့လူဝင်မှုကြီးကြပ်ရေးရဲ့နေဆက်ဖြတ်ကျော်မှုဆိုတဲ့အမှုတွေနဲ့တရားစွဲဆိုထောင်ချလေရှိတယ်လို့လည်းနိုင်ငံရေးအမှုတွေကိုလိုက်တဲ့တရားလွှတ်တော်ရှင်းနေဦးအောင်သိန်းကပြောပါတယ်။KIO အဖွဲ့ဟာ2006ခုနှစ်မှာမြို့သားညီလာခံကိုတက်ရောက်ခဲ့ပြီးတော့18နှစ်ကြာတစ်ဖက်နဲ့တစ်ဖက်ကြားအပြစ်ခတ်တွေမရှိဘဲနေထိုင်လာခဲ့ရာကနေ2017နှစ်ကုန်ပိုင်းလောက်မှာ KIA ကိုအစိုးရရဲ့နေကြားဆောင်တပ်အဖြစ်အသွင်ပြောင်းမှုစူးစမ်းရာကနေနှစ်ဖက်တင်းမာမှုတွေရှိခဲ့ပြီးတော့တိုက်ပွဲတွေပြန်ဖြစ်ခဲ့တယ်လို့အစိုးရကလည်း KIO KIA ကိုမတရားအသိဖြင့်သတ်မှတ်ခဲ့တာဖြစ်ပါတယ်။ကချင်ပြည်နယ်မြစ်ကြီးနားမြို့မှာ3ရက်ကြာပြုလုပ်ခဲ့တဲ့ညီညာရေးဆွေးနွေးပွဲကိုကချင်မြစ်ကြီးနားဒေသခံတွေကလည်းဆရာထက်တန်စွာနဲ့ကြိုဆိုခဲ့တယ်လို့ပဲစစ်တပ်ထိန်းချုပ်တဲ့နယ်မြေတွေကဒုက္ခသည်တွေကရောကချင်ဘက်ကထိန်းချုပ်ထားတဲ့ဒုက္ခသည်စခန်းတွေဘက်ကဒုက္ခသည်တွေရောကပါညီညာရေးဆွေးနွေးပွဲပေါ်မှာမျှော်လင့်ချက်ကြီးကြီးထားခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ